နိုင်ငံတော်တမန်ကပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံး ICC မှာသွားရောက်ရင်းဆိုင်မဲ့ကိစ္စကိုထောက်ခံသူတွေကဒေါ်လာ2000မြန်မာငွေ330ကျော်ကုန်ချမဲ့네덜란드နိုင်ငံသဟိမျိုးခီးစဉ်ကိုလိုက်ပါဝယ်ရန်ဖို့စီစဉ်နေကြပါပြီ။မြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆက်ဆွဲချက်နဲ့ ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်တမန်ကပုဂ္ဂိုလ်ကိုယ်တိုင်သွားရောက်ဖြစ်ရှင်းရင်းဆိုင်မဲ့လို့ဖြစ်ခဲ့တဲ့သတင်းဘက်ကမထင်မပဲကြေညာပြီးတိုင်းပြည်ထဲမှာဒေါ်စန်းစုကြည်တို့လူလူထောက်ခံပွဲတွေဆိုင်းဘုတ်တင်ထောက်ခံတာနဲ့အင်တာနက်မှာထောက်ခံတာတွေဇက်တိုက်ဖြစ်လာခဲ့ပါတယ်။ဒီဇင်ဘာ10ရက်နေ့မှာစလုံးမဲ့ဒီဂျာနာဘွဲကိုကိုရိုင်းသွားပြီးဝင်ရမယ်ထောက်ခံသူတွေကလည်းဒီခီးစဉ်ကိုသွားဖို့ချက်ချင်းစီစဉ်နေတဲ့ကြောင်း AFP သတင်းဌာနမှရေးသားထားပါတယ်။5ရက်ကြာသဟိမြုပ်ခီးစဉ်အတွက်ဗီဇာကြီးနဲ့တရီးပို့ဆောင်စီပါဝင်စုစုပေါင်းအမေရိကန်ဒေါ်လာ2150နဲ့အကျိုးဆောင်ပေးနေတယ်လို့ခီးသွားလုပ်ငန်းတစ်ခုရဲ့ဝန်ထမ်းတစ်ဦးဖြစ်သူမက်ဂျူလန်ကပြောတဲ့ကြောင်း AFP သတင်းဌာနမှဖော်ပြထားပါတယ်။ဒီငွေပမာဏဟာမြန်မာနိုင်ငံလူနိုင်ငံမျိုးပါလူတွေအတွက်တော့အတော်လေးကိုများတဲ့ငွေပမာဏပါ။တနည်းနည်းနေတုန်းကလည်းမြန်မာနိုင်ငံလေပိုင်းမုံရွာမြို့မှာလူ3000လောက်ဆွေပြီးဒေါ်စန်းစုကြည်ရဲ့ဒီခီးစဉ်ကိုထောက်ခံဆန္ဒဖော်ထုတ်ခဲ့ကြသလိုနောက်ထပ်ထောက်ခံပွဲတွေကိုလည်းစီစဉ်ထားပါတယ်ခင်ဗျ။